အရှေ့အာရှနဲ့ပစိဖစ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆက်ဟာလာမယ့်သတင်းပတ်ထဲမြန်မာနိုင်ငံစင်ကာပူနဲ့တောင်အမေရိကနိုင်ငံတို့ခုဖြစ်တဲ့ပီရူးနိုင်ငံတို့ကိုတွားရောက်ဖို့ရှိတယ်လို့နိုဝင်ဘာလ9ရက်နေ့ဗုဒ္ဓနေ့ကအမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်နိုဝင်ဘာလ13ရက်ကနေ18ရက်နေ့ထိတွားရောက်မဲ့6ရက်ကြာခီးစဉ်အတွင်းစင်ကာပူနိုင်ငံကိုအရင်တွားရောက်မှာဖြစ်ပြီးတော့2ရက်ကြာစင်ကာပူခီးစဉ်အတွင်းစင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishna နဲ့အစိုးရအရာရှိတွေအပြင်ပညာရှင်တွေနဲ့တွေ့ဆုံမှုရှိသလိုစင်ကာပူအမျိုးသားတက္ကသိုလ်ရဲ့လူထုရေးရာမူဝါဒလီကွမ်ယူကျောင်းမှာမင်ကွန်းပြောကြားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့လက်ထောက်ဝန်ကြီး Daniel Russell ဟာအမေရိကန်ဌာနပေါင်းစုံကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးအမေရိကန်မြန်မာမိတ်ဖက်ဆက်ဆံရေးဖွင့်ပွဲအစည်းအဝေးကိုတက်ရောက်ဖို့နဲ့မြန်မာအစိုးရအဆင့်မြင့်အရာရှိတွေနဲ့တွေ့ဆုံဖို့နိုဝင်ဘာလ15ရက်နေ့မှာမြန်မာနိုင်ငံကိုဆက်လက်ထွက်ခေါက်သွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားအစိုးရကဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေတဲ့မြန်မာနိုင်ငံနဲ့မကြသေးခင်နှစ်တွေကစလို့ထိတွေ့ဆက်ဆံရေးမူဝါဒကိုကျင့်သုံးလာခဲ့တာဖြစ်ပြီးအရင်စစ်အစိုးရလက်ထက်ကလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုအတော်များများကိုလည်းတောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမှာရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။